နိုင်ငံတကာနဲ့တီရင်းက Religions for Peace နဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်မှောင်တော်ဒေသကအခြေအနေတွေကိုတွားရောက်လေ့လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လာရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေတွေကိုသူတို့နားလည်နိုင်တဲ့ဘာသာစကားနဲ့ထုတ်ပြန်မယ်ဆိုရင်ယုံကြည်မှုတစ်ခုတည်ဆောက်နိုင်မယ်လို့ရှုမြင်ကြောင်းခရီးစဉ်မှာလိုက်ပါသွားတဲ့ကိုယ်စားလှယ်တဦးကပြောပါတယ်ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ရဲ့ခရီးစဉ်နဲ့ပတ်သက်ပြီး VOA သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်
ဟုတ်ကဲ့နိုင်ငံတကာနဲ့ပြည်တွင်းကဘာသာပေါင်းစုံကိုယ်စားလှယ်ဖွဲ့ဟာဒီလ26ရက်နေ့ကရခိုင်ပြည်နယ်ကိုတွားရောက်ပြီး28ရက်နေ့မှာမောင်တော်မြို့နယ်အတွင်းကတောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံချစ်ကြည်ရေးတရားလှဖူးခေါင်ကြားစခန်းပန်းတော်ပြင်ကျေးရွာကိုင်းတော်မြို့တိုင်းသာကျေးရွာတွေကိုတွားရောက်လေ့လာခဲ့ရာက28ရက်နေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိခဲ့တာဖြစ်ပါတယ်ဒီခီးစင်မှာမတူညီတဲ့လူမှုအဖွဲ့အစည်းအသီးသီးကိုတွဲဆောင်ခွင့်ရခဲ့ကြောင်းမောင်တော်ဒေတာကိုတွားရောက်ခဲ့တဲ့ Religion for Peace RFP အဖွဲ့ရဲ့အထွေထွေတွင်ရင်မှု Father Joseph Mawin ကအခုလိုပြောပါတယ
်ဟိုတောင်မြူကတော့တောင်မြူကတော့လက်ခံရေးစခန်းပေါ့နော်အဲအဲ့ဒီကိုသွားတယ်ဒါဒီဘက်ကမကြခုကောင်ကြာတော့ယာယီတက်ခုမဲ့စခန်းပေါ့ပုံမှန်လက်ခံပြီးတော့၂ရက်ပဲထားတယ်၂ရက်ထားပြီးဒီမှာနလပြန်လာနေရမလို့နလနေပြီးတော့သူတို့သွားခြင်းတဲ့နေရာသူတို့ပြန်ပြေးပြီးပေါ့လေလို့ပြောကိုကြမအင်းတွေတောက်ပေးတာပြီးတော့မှကျွန်တော်မိသားစုတွေနဲ့ပဲသတိတာပါဟိန္ဒူမျိုးနွယ်တွေနဲ့ပြီးတော့ဒုက္ခရောက်တဲ့သူတွေပေါ့နော်ဒီခိုင်းနဲ့ဖွဲ့တွေကြံနေတဲ့ဟာတွေသာမုစလင်ဖွဲ့တွေမိလောက်နဲ့နေရာဖွဲ့တွေနောက်ပြီးတော့မျိုးမိသားစုတွေပတ်ခံနေတဲ့ဖွဲ့တွေအဲ့ဒီမိသားစုတွေနဲ့သွားစကားပြောပြီးပါခင်ဗျာ
တဖက်နိုင်ငံကိုရောက်ရှိသွားတဲ့မွတ်စလင်ဒုက္ခသည်တွေပြည်လဲလက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစင်းသက်နှီးပါလောက်ရှိနေတာကိုတွေ့ရကြောင်းလည်းအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကတော့10နှစ်လောက်ကြာရှည်ဒီကတည်းကသောက်ထားတဲ့နေရာမှာလူပေါင်း6000လောက်ကအခြေရင်ထားလို့ရတယ်။ပုံမှန်လေးဆိုတဲ့စီစီရေလောက်ကမှလည်းသူတို့ပြင်ဆင်ထားတဲ့အတိုင်းအတာတွေကတော့ပြောနိုင်တော့တယ်ပေါ့ပြင်နေထားလို့ရှိနေပါသေးတယ်။အင်းအားပြင်းတဲ့စီစီရေတနေရာပြင်မှတ်ဖို့တည်းတနေရာပြင်စီကထုတ်ပြီးတနေရာပြီးလာတဲ့အခါကျဒီရိတ်ခါတွေပါလေဒီပေါ့နော်ဝတ်စားတွေအစဥက္ကဋ္ဌကနေရာစစောင်းနေရာစအဲ့တော့လည်းဟိုချမ်းမှာသူတို့လူမှုခလုံးရေးဆွဲရနေတော့ဆက်ပြလုပ်တာလည်းတွေ့ပါတယ်ခင်ဗျာပစ္စည်းတွေလည်းကတော့ပေးရှိနေပါလေပြည်သားတွေပါဆိုတော့ရက်ပဲထားမယ်ထားပြီးတော့ဒီလက်စကားကိုပို့မယ်အဲ့လည်းပို့ကားကြီးတွေလည်းသူထားရတယ်လို့တော့အများကြီးတွေ့ပါတယ်ခင်ဗျာ
ပြန်လဲဝင်ရောက်လာမဲ့ဒုက္ခသည်တွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလဲသူတွေ့မြင်ခဲ့တာတွေကို Father Joseph Mawin ကအခုလိုပြောပါတယ
်ဖိုင်းတွေပတ်ချလေတော့လုံခြုံရေးကိုသူတို့လုံအောင်ချတာပါသောဝန်ကျင်မှာရှိတဲ့လူတွေဒီထားရလေသူတို့တွေလည်းစိတ်ပတိဘောနော်သူတွေရဲ့စိတ်ကစိတ်ပြင်ဆင်ရဘယ်လောက်တိကျနေတာလဲဆိုတော့ကျွန်တော်မသိဘူး။သူတို့ကတော့သိရင်လည်းသိမှာပေါ့။သူတို့တွေရှိလေသူတွေရတာဘယ်လို၆နေလဲဒါလည်းကျွန်တော်နားမလဲဘူးလေ။သူတို့သွားတဲ့နေရာတွေနဲ့တောက်ဝင်ပြီးပါဗျာဘယ်လိုတွေရှိနေပြီဆိုတော့ဘယ်လိုတွေတဲ့နေရာမျိုးတကူသိနေတာကျွန်တော်မသိဘူးလေ။အဲ့တော့ဒီအသေးစိတ်ကကျွန်တော်တို့လည်းမပြောနိုင်ဘူးလေ
။ဒုက္ခတွေတွေပြန်လာနိုင်ရေးအတွက်ကိုတော့အခုလိုအကြံပြုပြောကြားပါတဲ့
။ဘက်ကလူတွေတော့မလာရေးဘူးဆိုတာတွေကဒီလိုင်းကလုံးကနေရာမဲ့တွေဖြစ်သွားလိမ့်မယ်ဗျာဆိုတော့အတွေးခေါ်လေးတွေကဟိုဘက်ကများနေတာဟုတ်ဘဂုသမွေလင်းလင်းတိတိကျကျအခြေအနေတွေကိုမပြောပြနိုင်ရဘူးလို့ကျွန်တော်ဘက်ကတော့ခံစားရတယ်။ဘုမရှိတဲ့လူတွေကပြန်ကြည့်တယ်ဗမာစကားကိုနားမလည်ဘူးလေ။ဗမာစကားလည်းမတတ်ကြဘူးလေ။အခုလည်းကျွန်တော်တို့ဆလံဖွဲ့စည်းနဲ့တွေ့တဲ့ခါစီစီခင်လူဖွဲ့စည်းဖြစ်တာဖြစ်ဖြစ်မျိုးဖွဲ့စည်းဖြစ်တာဖြစ်ဖြစ်သူတို့ဗမာလူတွေကသူတို့နားမလည်ဘူးလေ။သူတို့ကသကပြန်နဲ့ပြန်တော့ရတယ်လေ။အဲဒီခါကျတော့ဗမာလူစာထုတ်ပြန်ရင်လည်းသူတို့ကအိကျတာမဟုတ်ဘူးလေ။သင်္သာမြန်သာလူနားလည်နိုင်တဲ့စာလုံးလေးတွေနဲ့ဟုတ်ပဲချမ်းဒီပဲချမ်းလို့တော့အမှန်ကိုအမှန်တိုင်းသာတင်ပြပြီးတော့ဆက်ဆံသွားကြမယ်ဆိုရင်တော့ဒီဖက်တွေကယုံကြည်မှုတစ်ခုကိုတည်ဆောက်နိုင်ပြီပြန်လာနိုင်တယ်လို့ကျွန်တော်တို့ထင်တယ
်။ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့ဟာမြန်မာ၊ဒီရီလင်ကာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဂျပန်၊အိန္ဒိယနဲ့နော်ဝေနိုင်ငံကဘာသာရေးခေါင်းဆောင်တွေပါဝင်ပြီးဒီလ25ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မကြခင်ရက်တွေမှာတော့ရခိုင်ချင်းစင်နဲ့ပတ်သက်လို့တွင်းမြင်ခဲ့တာတွေကိုသဘောထားကြေညာချက်တစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်